NLD အစိုးရလက်ထက်ဖွဲ့စည်းခဲ့တဲ့ကော်မရှင်တွေကော်မတီတွေထဲမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ကော်မရှင်ကော်မတီတွေကအများဆုံးဖြစ်ဖွယ်ရှိပါတယ်။အခုနောက်ဆုံးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးဖွဲ့စည်းလိုက်တဲ့ကော်မတီကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီပဲဖြစ်ပါတယ်။ထူးခြားတာတစ်ခုကတော့အဖွဲ့ဝင်စုစုပေါင်း14ယောက်ပါတဲ့အဲဒီကော်မတီမှာရခိုင်တိုင်းသားတွေကအများစုဖြစ်နေတာပါ။ထိပ်ပန်းကောင်းဆောင်ဖြစ်တဲ့ဥက္ကဋ္ဌဦးအေးသာအောင်ဒုဥက္ကဋ္ဌဒေါက်တာဖေမြင့်ဒီဥထာဦးညီဘူးအားလုံးရခိုင်ပြည်နယ်သားတွေပါရခိုင်ပြည်နယ်အတွင်းမငြိမ်မသက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးနှင့်ပြည်နယ်တည်ငြိမ်အေးချမ်းရေးဆောင်ရွက်ရန်အတွက်ဆိုပြီးဖွဲ့စည်းပေးလိုက်တဲ့အဲ့ဒီကော်မတီတာဝန်ကြီးပြင်းအောင်ဆောင်ရွက်နိုင်ပါမလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုတစ်ပတ်ရခိုင်ပြည်နယ်ကပဋိပက္ခပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ
်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခပြဿနာတွေကိုစီးရင်ပြုစုကြည့်ရင်တက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ရဲ့စီရေးပဋိပက္ခတက်မတော်နဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ပဋိပက္ခစစ်ပွဲဆောင်တဖြည်းဖြည်းရိုးရင်းလာနေတဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးနိုင်ငံတကာကဖြစ်တင်ဝေဖန်နေကြဆဲဖြစ်တဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားရတဲ့ပြဿနာနဲ့ပြန်လက်ခံရမယ့်ကိစ္စ6နှစ်9နှစ်ကြာလာတဲ့အချိန်စစ်တွေနဲ့နေရာတချို့မှာရှိတဲ့ဒုက္ခသည်စခန်းတွေကနေနေရက်မပြောင်းနိုင်သေးတဲ့တင်ကနန်နီပါရှိတဲ့မွတ်စလင်တွေရဲ့ပြဿနာမိကဲပြပုံဖြစ်နေတဲ့ဘာသာရေးလူမျိုးရေးကိုအခြေခံတဲ့ပြဿနာဖွံ့ဖြိုးတိုးတက်မှုနှိမ့်ချနေစေပြဿနာစသဖြင့်ပြဿနာပေါင်းများစွာတွေ့မြင်ရမှာဖြစ်ပါတယ်ပဋိပက္ခတွေမှာပါဝင်ပတ်သက်နေတဲ့ဗတ်အသီးသီးအုပ်စုအသီးသီးကလည်းတစ်ဖက်နဲ့တစ်ဖက်ပြည်လည်မှုမရှိသုံးဖွဲ့ဆိုင်မကလေးဖွဲ့ဆိုင်လောက်တောင်ဖြစ်နေတဲ့ပဋိပက္ခတွေကြောင့်ရှုပ်ထွေးတယ်လို့တောင်ပြောနိုင်ပါတယ်ဒါပေမဲ့အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တော့လက်နက်ကိုင်ပဋိပက္ခပြဿနာအစိုးရကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခံယူထားတဲ့မွတ်စလင်တွေနဲ့ပတ်သက်တဲ့ပြဿနာတိုင်းရင်းသားတန်းတူအခွင့်အရေးမရမှုနဲ့ဖွံ့ဖြိုးမှုနှိမ့်ချခြင်းပြဿနာတွေကိုတွေ့ရမှာဖြစ်ပါတယ်အဲ့ဒီပြဿနာတွေတခါတည်းရန်ပြဿနာတချို့ကထိတ်ကိုရောက်လာတတ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခပြဿနာတွေထဲမှာတက်မတော်နဲ့ရခိုင် AA တက်ဖွဲ့လက်နက်ကိုင်ပဋိပက္ခကထိတ်ရောက်နေတာတွေ့မြင်နိုင်ပါတယ်။တောင်းကျမှုနှိမ်နင်းရေးလို့နာမည်ပေးပြီးစစ်ပွဲဆင်နွှဲနေတဲ့တက်မတော်နဲ့ရခိုင်တိုင်းရင်းသားအယက်သားတွေရဲ့မယုံကြည်မှုမုန်တိမှုပဋိပက္ခပြဿနာဟာလည်းတဖြည်းဖြည်းရှည်တန်းရောက်လာတာတွေ့နေရပါတယ်။ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့ရခိုင်ပြည်နယ်တွင်မငြိမ်မသက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးဆိုတဲ့ရည်မှန်းချက်နဲ့ရခိုင်တိုင်းရင်းသားနိုင်ငံရေးကောင်ဆောင်တွေအများစုပါဝင်တဲ့ကော်မတီတစ်ခုကိုဖွဲ့စည်းပေးလိုက်ပုံရပါတယ်
။2017သမ္မတဦးသိန်းစင်တက်လာပြီးနောက်ပိုင်းကစရခိုင်ပြည်နယ်မှာအတော့အကိုကြီးမားတဲ့ပဋိပက္ခပြဿနာကြီးနှစ်ကြိမ်ဖြစ်ပွားခဲ့ပြီးပါပြီ။အဲ့ဒါတွေကတော့2012ခုနှစ်ကဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေနဲ့2016 2019မှာဖြစ်ပွားခဲ့တဲ့အာဇာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုအပြီးနောက်ဆက်တွဲပေါ်ပေါက်လာတဲ့တပ်မတော်ရဲ့နှိမ်နင်းမှုနေအမြောက်များမိရှုခံရမှုတွေနဲ့တန်းတဝက်ကျော်ရှိမဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးမှုပြဿနာကြီးပဲဖြစ်ပါတယ်။အခုဒီချိန်ဆိုရင်ဒါကတော့မွတ်စလင်တွေရဲ့ပြဿနာဟုတ်ဖို့မရပါဘူး။ဒေသခံရခိုင်တိုင်းသားတွေနဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းကရခိုင်မဟုတ်သူတွေရဲ့ပြဿနာဖြစ်နိုင်ပါတယ်။အဲ့ဒီကနေတဆင့်ရခိုင်တိုင်းသားတွေနဲ့ရခိုင်တိုင်းသားမဟုတ်သူတွေကြားအမုန်းတရားတွေကနေတဆင့်ပြိပကကြီးဖြစ်ပွားမလာစေရွေးဖြစ်ပါတယ
်ဒီကော်မတီအတွက်ပေးထားတဲ့လုပ်ငန်းတာဝန်တွေကတော့ရခိုင်ပြည်နယ်အေဂျင့်တာယာကြီးအတွက်ကွင်းစင်းလေ့လာတာတွေ့တဲ့သူတွေနဲ့တွေ့တာအစိုးရရဲ့မူဝါဒတွေကိုရှင်းလင်းတာနဲ့အကြံဉာဏ်ရယူတာတွေလုပ်ပြီးအစိုးရကိုပြန်အကြံပေးရမယ်လို့ဆိုပါတယ်နောက်တစ်ခုကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့လွှတ်တော်နဲ့ပြည်သူတွေကြားလိုအပ်တဲ့စစ်ဆက်ညှိနှိုင်းမှုတွေဆောင်ရွက်ပေးဖို့ဖြစ်ပါတယ်။ဒီတာဝန်ပေးချက်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာအစိုးရနဲ့လွှတ်တော်အစိုးရနဲ့ပြည်သူသဘောထားတွေနဲ့နဲ့ဆိုင်ဆိုင်ကွဲပြားနေတာကိုသိနိုင်ပါတယ်။ဒါပေမဲ့တကယ်တကယ်ပြန်ဆန်းစစ်ကြည့်ရင်လက်ရှိပဋိပက္ခပြဿနာတွေဟာတက်မတော်နဲ့ရခိုင် AA တက်ဖွဲ့တိုက်ပွဲတွေပြင်းထန်လာပြီးမှတိုက်ပွဲနဲ့ဆက်နွယ်တဲ့ပြဿနာတွေပြည်သူတွေကြားပြန့်နှံ့လာပြီးမှပိုရှင်တန်းရောက်လာတာမို့ပြဿနာရဲ့အရင်းခံကိုမဖြေရှင်းမဲ့နဲ့တော့တည်ငြိမ်အေးချမ်းမှုကိုရနိုင်မှာမဟုတ်ပါဘူး။လက်ရှိရှင်းတန်းရောက်လာတဲ့ပြဿနာကိုဒီတက်ရှင်းအောင်ပြောရရင် AA တက်ဖွဲ့ကိုတောင်းကျမ်းသူဆိုပြီးအပြုတ်တိုက်ဖို့ကြိုးစားနေတဲ့တက်မတော်နဲ့ AA ကိုထောက်ခံတဲ့ရခိုင်တိုင်းရင်းသားတွေရဲ့ပြဿနာပဲဖြစ်ပါတယ်။ရခိုင်တိုင်းရင်းသားတွေဆိုရမှာရခိုင်နိုင်ငံရေးသမားထိတ်တန်ခေါင်းဆောင်တွေလည်းပါဝင်ကြပါတယ်။ Leshi Tamaraga Percy Pilate, Comedy Okita Uetao, Tidu Lodom, Uu Laso Apawim. Yakai Nangae the Mane, Gaussan Dom Yamaha, E. Tapuegu, Santinjao, Topo, Jota Jaduri, Mahojabau, Natansanga, Winchin, Yakai Dinema, Damarone, E. Taipuri, Saptikrega, E. Ha, Tu Mikin Tanigu, Tukian Larabe, Supi, Taukan Gejaduri, Yabai. ဒါကြောင့်ရခိုင်ပြည်နယ်တင်းနေအေဂျင်စီဆိုရင်ပထမဆုံးလှုပ်ဖို့လိုတာကစစ်ပွဲကိုရောက်တဲ့နေရာကနေရပ်ဖို့လိုပါတယ်။တိုက်ပွဲတွေရပ်ပြီးရနောက်နိုင်ငံရေးအရာတွဲဆုံဆွေးနွေးကြဖို့လိုပါတယ်။နောက်ထပ်လိုတာကအရင်ဆက်အာနာရှင်ခေတ်ကဖိနေရေးရန်တရာအဖြစ်ဖွဲ့ထားတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုရခိုင်တိုင်းရင်းသားတွေနဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့ပြည်သူလူထုကိုအလုပ်
အခုဖွဲ့စည်းပေးလိုက်တဲ့ကော်မတီကိုတော့အဲ့ဒီတာဝန်ပေးလိုက်ဖို့မရပါဘူး။ အခုဖွဲ့စည်းပေးလိုက်တဲ့ကော်မတီကိုတော့အဲ့ဒီတာဝန်ပေးလိုက်ဖို့မရပါဘူး။ဒါပေမဲ့လည်းအစိုးရကိုအကြံပေးလို့ရနိုင်ပါသေးတယ်။တကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအဲ့ဒီမှာနေထိုင်ကြတဲ့ရခိုင်၊ရခိုင်မဟုတ်သူတွေနဲ့မွတ်စလင်တွေသားသာတရှိရှိနေနိုင်ရေးဟာကော်မတီတွေဖွဲ့ပေးရုံနဲ့ပြည်လဲသွားမှာမဟုတ်ပဲတကယ်ပြဿနာဈေးမြေကိုရှာဖွေဖြေရှင်းမှရနိုင်မှာဖြစ်ပါက